Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ17ရက်အင်္ဂါနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9တိုမီတာ19 19နဲ့25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါအမေရိကန်ပြည်ထောင်စုမှာတော့ဒီသမရလောင်းတွေရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲအပြီးရက်အနည်းငယ်အကြာမှာသမရလောင်းနှစ်ဦးစလုံးမဲဆွယ်စည်းရုံးပွဲတွေပြင်ဆင်နေပါပြီ။တခါရုရှားသမရပူတင်နဲ့တွေ့တဲ့အခါစီးရီးယားရေးတစ်ခုတည်းကိုပဲဆွေးနွေးမယ်လို့ပြင်သစ်သမရကပြောဆိုလိုက်ပြီးတဲ့နောက်မှာတော့ပြင်သစ်ကိုသွားမဲ့သူ့ရဲ့ခီးစဉ်ကိုမစ္စတာပူတင်ကဖျက်လိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ဘုံခွဲတိုက်ခိုက်မှုကြံစီနေတဲ့သတင်းတွေရထားတာကြောင့်မလို့လုံခြုံရေးတင်းကျပ်ထားတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေသတင်းလွှာတွေထဲမှာရခိုင်ပြည်နယ်မောင်ရုံးမြို့နယ်နေကြာဆောင်တပ်စခန်းတွေတိုက်ခိုက်ခံရတဲ့နောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးနားဆင်ရမှာကတော့
တို့တိုင်းသားတွေနဲ့ဒီနေရာမှာလုံဆွဲကနေတားနေတယ်အခုဆိုလုံဆွဲမရှိဘူးမြောက်ပိုင်းပြည်တော်တွေမှာတချို့မှာဆိုရင်လူတွေကလက်နက်ကလေးကိုတော့တိုက
်မောင်တော်ဒေသခံတူရဲ့ပြောပြချက်ပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒါအပြင်ငင်းချန်ချင်းထောင်ကအကျဉ်းသားတွေဘာကြောင့်ဆန္ဒပြကြတာလဲဆိုတဲ့အကြောင်းနဲ့အမေရိကန်ရွေးကောက်ပွဲအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမှတ်ခင်ပြုထွေးနဲ့ကိုအောင်အောင်တို့ကပြောပြပေးပါမယ်ရှင်
American Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့အကြောင်းအရာတော်များများကိုအကျိတ်နဲ့ပြောဆိုဆွေးနွေးကြတဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲအပြီးရက်အနည်းငယ်ကြာမှာတော့သမ္မတလောင်းနှစ်ဦးစလုံးမဲဆွယ်စည်းရုံးပွဲတွေပြင်ဆင်နေပါပြီ။ဒီတော့တွင်အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ Trump ဘက်ကမဲဆွယ်စည်းရုံးတာတွေလုပ်မှာမဟုတ်ဘဲမဲဆန္ဒရှင်တွေကိုစော်ကားရာရောက်တဲ့ Trump ရဲ့မကြာခဏဆိုလိုရိုင်းရိုင်းဆိုင်ဆိုင်ပြောဆိုမှုတွေကိုကာကွယ်ပြောဆိုမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တနင်္လာနေ့ကဒီတခြား Republican လွှတ်တော်အမတ်တွေနဲ့ဖုံးပေါ်မှာစီဝေးပြောဆိုတဲ့အချိန်မှာအဲ့ဒါလိုပြောခဲ့တာပါ။ Trump အတွက်မဲဆွယ်မဲ့အစားအောက်လွှတ်တော်မှာ Republican အများစုအနိုင်ရအောင်လက်ရှိအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးမှာ Republican ပါတီကအများစုအသာစီးရထားတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားနိုင်အောင်ကြိုးပမ်းသွားမယ်လို့ Mr. Ryan ကပြောပါရယ်။တနင်္လာနေ့ကသမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအတွင်းမှာတော့အမျိုးသမီးတွေနဲ့ပတ်သက်ပြီးဒီ Mr. Trump ကညဉ့်ညံ့ညံ့ပြောဆိုခဲ့တာ။နောက် Republican Party အတွင်းသဘောထားအကြီးအကျယ်ကွဲလွဲနေတဲ့ကိစ္စနဲ့ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကအငင်းပွားစရာဖြစ်ခဲ့တဲ့ကိုယ်ပိုင် email server တုံးခဲ့တဲ့ဆိုတဲ့ email တွေပေါက်ကြားခဲ့တာစသဖြင့်အကြောင်းအရာတော်များများကိုနှစ်ဖက်အပြန်အလှန်ထုတ်နယ်ဝေဖန်ခဲ့ကြတာပါ။သမ္မတရွေးကောက်ပွဲစတင်မှုတလှတာလိုတော့တဲ့အချိန်မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရဖို့သမ္မတလောင်းတွေစ조사နေကြတာပါ။လူလူစစ်တမ်းအများစုမှာတော့ Mrs. Clinton က Mr. Trump ထက်လူလူထောက်ခံမှုတိတိတတ်တာအသာစီးရနေပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာလာမယ့်သတင်းပတ်အတွင်းပြင်သစ်နိုင်ငံသွားရောက်မဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။သမ္မတပူတင်နဲ့စီးရီးယားအရေးတစ်ခုတည်းကိုသာအဓိကထားဆွေးနွေးသွားမှာဖြစ်ကြောင်းပြင်သစ်သမ္မတ François Hollande ကပြောဆိုပြီးနောက်မှာအခုလိုသတင်းထွက်ပေါ်လာတာပါ။လာမယ့် October 19ရက်နေ့မှာသမ္မတပူတင်ဟာပြင်သစ်နိုင်ငံကိုသွားရောက်ဖို့စီစဉ်ထားပြီး Orthodox Church ဖွင့်လှစ်တဲ့အခမ်းအနားလည်းတက်ရောက်ဖို့စီစဉ်ထားပါတယ်။ရုရှားနိုင်ငံအနေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့ပေါ်ဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာစစ်ရာဇဝတ်မှုတင့်နိုင်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီး Jan Mark Eric ကပြောဆိုအပြီးအခုလိုခရီးစဉ်ပြောင်းလဲတွေဖြစ်လာတာပါ။ဘုံကျဲတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်ပြီးအလက်ပိုမြို့တိုက်ခိုက်မှုတွေမှာရုရှားကောင်းဆောင်တွေအပြင်တခြားသူတွေလည်းပါဝင်ကြောင်း Mr. Eric ကပြင်သစ် Inter Radio ကိုပြောပါရယ်စုံစမ်းစစ်ဆေးမှုဘယ်လိုစတင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာရာဇဝတ်မှုတရားရုံးကရှေ့နေရှေ့ရတွင်နဲ့တိုင်ပင်သွားမယ်လို့သူကပြောပါရယ်ရုရှားဘက်ကတော့စီးရီးယားနိုင်ငံတွင်ကအရက်သားတွေပေါ်တိုက်တာမျိုးမရှိဘူးလို့အချင်းချင်းညှင်းဆိုထားတယ်လို့တမရဘရှားအာဆက်အစိုးရကိုအပိထောက်ခံပြီးတော့အကြမ်းဖက်အုပ်စုတွေကိုသာပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ပြောဆိုပါရယ်ခင်ဗျာ
ကိုလံဘီယာနိုင်ငံရဲ့ဒုတိယအကြီးဆုံးလက်နက်ကိုင်သဘုံအဖွဲ့နဲ့အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဒီလ29ရက်နေ့ကျရင်အီကွေဒေါ်နိုင်ငံမြို့တော်မှာစတင်မယ့်အကြောင်းတင်းလာနေကကြေညာလိုက်ပါတယ်။တိုင်းပြည်အတွင်းအကြီးဆုံးသဘုံအဖွဲ့ FARC နဲ့အစိုးရအကြားနှစ်90ကျော်ကြာတိုက်ခိုက်မှုတွေအဆုံးသတ်ရေးငြိမ်းချမ်းရေးသဘောတူညီချက်ကိုကိုလံဘီယာပြည်သူတွေကပယ်ချလိုက်ပြီးနိုင်ငံတကာတန်တမန်တွေနဲ့ကမ္ဘာခေါင်းဆောင်တွေကိုအံ့အားသင့်သွားစေခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြာမှာပဲအခုလိုဒီအင်အား2000ရှိတဲ့အမျိုးသားလူမျိုးရေးတပ်ဖွဲ့နဲ့အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းကြေညာချက်ထွက်လာတာပါ။အဲ့ဒီလိုကြေညာပြီးတဲ့နောက်ပြောကြတဲ့မိန့်ခွန်းထဲမှာကိုလံဘီယာသမ္မတဟွမ်န်မန်နျူအယ်ဆန်တိုစ်ကပုံမခိုင်မာပြည့်စုံတဲ့ငြိမ်းချမ်းရေးရတဲ့အထိသူကြိုးပမ်းသွားမယ်အကြောင်းပြောပါရယ် သမရဆန်တိုစ်ဦးဆောင်တဲ့ငင်းကြေးရေးသဘောတူညီချက်ကိုနိုင်ငံတကာကဝိုင်းဝန်းချီးကျူးထောက်ခံကြပေမဲ့ပြည်တွင်းမှာတော့ဒီသဘောတူစာချုပ်ဟာ1964ခုနှစ်ကတည်းကအစိုးရကိုပုံကန်တိုက်ခိုက်လာခဲ့တဲ့သဘောအဖွဲ့အပေါ်အစိုးရကတညာလွန်းတယ်လို့ဆိုပြီးတော့လူထုထောက်ခံမဲ့အပြေအဝမရခဲ့ပါဘူးလူထုစနခိုင်ဝဲမှာဒီသဘောတူညီချက်ကိုကန့်ကွက်မဲကထောက်ခံမဲထက်မဆိုသလောက်အသာရပြီးတော့ပယ်ချခံလိုက်ရပေမဲ့သမရဆန်တိုစ်ကတော့ကမ္ဘာပေါ်ကအရှိကြဆုံးစစ်ပွဲတစ်ခုကိုအဆုံးသတ်ဖို့ကြိုးစားတဲ့သူ့ရဲ့အားထုတ်ကြိုးပမ်းမှုတွေအတွက်ဒီနှစ်ငင်းရဲ့နိုဘယ်ဆုကိုချီးမြှင့်ခံခဲ့ရပါတယ်ရှင်
။ဟာရီကိန်းမွန်တိုင်းမက်သျူးကြောင့်ကယ်ရီဘီယံဒေသတစ်လျှောက်သေဆုံးသူအရေအတွက်တိုးလာနေချိန်မှာပဲအမေရိကန်ပြည်အောင်စုအရှိတ်ချမ်းကပြည်နယ်တချို့လည်းရေကြီးမှုဒဏ်ဆက်ခံနေရပါတယ်။ဟာရီကိန်းမွန်တိုင်းတန်ကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့ဟေတီနိုင်ငံမှာဒီကနေ့အင်ကာနေဟာတတိယနေ့နဲ့နောက်ဆုံးနေ့ဝန်းနဲ့ခြေကွက်ခြင်းအထိမ်းအမှတ်နေ့ဖြစ်ပါတယ်။သေဆုံးသူအရေအတွက်တရားဝင်စည်းရင်းဟာ400ကနေ1000ကျားရှိမယ်လို့လည်းအမျိုးမျိုးထွက်ပေါ်နေပါတယ်။တိုင်းပြည်အတွင်းကနေရာတော်များများကိုသွားနိုင်ဖို့အတွက်အခက်အခဲတွေလည်းရှိနေသေးပါအမေရိကန်ပြည်အောင်စုမှာတော့မုံတိုင်းကြောင့်တည်ဆုံးသူအရေအတွက်ဟာတနင်္လာနေ့နှောင်းပိုင်းမှာ23ဦးအထိရှိလာနေပြီးမြေရီတွေတိုးလာတာကြောင့်အခြေအနေတွေဟာလက်ရှိထက်ပိုဆိုးနိုင်တယ်လို့ဆိုပါရယ်မြောက်ကယ်ရိုလိုင်းနာပြည်နယ်လမ်ဘာဒန်ဆိုတဲ့မြို့အနီးမှာရှိတဲ့ရေကာတာကျူးကျသွားတဲ့အတွက်ဒေသခံတွေကိုရဟတ်ရင်တွေလှေတွေနဲ့ကယ်တင်ပေးနေရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဖက်မက်ခရိုရီကပြောပါရယ်ဒေသခံ 1,500 လောက်ဟာအဲ့ဒီမှာပြိမ့်မိနေတယ်လို့လဲသူကဆိုပါတယ်မြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်ကမြစ်တွေချောင်းနေမှာရေကြီးရေရှမ်းနေပြီးမြောက်ကယ်ရိုလိုင်းနာပြည်နယ်ကနေရာ၅ခုမှာဘယ်တော့မှမတူအောင်ရေကြီးရေရှမ်းဖြစ်နေတယ်လို့အမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 ထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းမှာသွေးထွက်တမ်းယူအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာသတင်းပတ်တွေနဲ့ချီကျလာခဲ့ပြီးတဲ့နောက်ဘုံခွဲတိုက်ခိုက်မှုကြံစည်တာတွေရှိနေတဲ့ဆိုတဲ့သတင်းတွေရထားတဲ့အတွက်အနီးနားကခရိုင်တွေနဲ့လေစိတ်တွေအပြင်မြို့တော်ဘန်ကောက်ကအထင်ကရနေရာတွေမှာလုံခြုံရေးတွန်းမြင့်ချထားတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်။လနက်ကိုင်အဖွဲ့တစ်ခုဟာဘန်ကောက်မြို့အနီးကခရိုင်တစ်ခုမှာကားပုံးထောင်ဖောက်ခွဲမှုကြံစည်ခဲ့တယ်လို့ထိုင်းနိုင်ငံတော်လုံခြုံရေးကောင်စီအကြီးအကဲတော်ဝစ်နေတီယုံကပြောပါတယ်ဒီကားပုံးထောင်မှုကြံစည်မှုဟာပြီးခဲ့တဲ့ဩဂတ်စ်လတုန်းကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းနဲ့လုံခြုံရေးအတွက်ကြိုတင်ကာကွယ်တဲ့အနေနဲ့သတိပေးချက်တွေထုတ်ပြန်ထားတဲ့အကြောင်းလဲနိုင်ငံတော်လုံခြုံရေးကောင်စီကြီးကဲကပြောပါတယ်လောလောဆယ်မှာတော့ထိုင်းနိုင်ငံဟာအာရှပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲ ACD ကိုဘန်ကောက်မြို့တော်မှာအင်ရှင်ဖြစ်တဲ့လက်ခံကျင်းပနေတာပါထိုင်းနိုင်ငံမှာဆယ်စုနှစ်တခုကျော်ကြာကာလအတွင်းစစ်အာဏာသိမ်းမှုနှစ်ကြိမ်အပါအဝင်မကြသေးခင်တုန်းကဒီဘုံခွဲတိုက်ခိုက်မှုတွေနဲ့မငြိမ်မသက်အခြေအနေတွေကြောင့်ထိုင်းနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ခီးသွွားလုပ်ငန်းကိုထိခိုက်ခဲ့ရတာပါထိုင်းနိုင်ငံရဲ့ပြည်တွင်းအသင်းထုတ်ကုန်တန်ဖိုး GDP ရဲ့ဆယ်ရာခိုင်နှုန်းလောက်ဟာခီးသွွားလုပ်ငန်းကနေရတာပါရှင်
ဒီနိုင်ငံအနေနဲ့စီးရေးအရထိတ်တိတ်တွေ့ဆုံတာမျိုးထက်တွေ့ဆုံဆွေးနွေးသွားမယ်ဆိုရဲနိုင်ငံတကာဆက်ဆံရေးအခင်းကျင်းသစ်တရက်ကိုကျင့်သုံးသွားမှာဖြစ်ကြောင်းတရုတ်စစ်တပ်အကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်ဘေကျင်းမှာ၃ရက်ကြာကျင်းပမဲ့9ကြိမ်မြောက်ရှီယန်ချန်ဖိုရမ်ဒီကာကွယ်ဆိုင်ရာညီလာခံအဖွဲ့မင်းကွန်းအတွင်အခုလိုပြောကြားသွားတာ
ပါဝမန်願與各方加強對話增進安全互信
အမေရိကန်ပြည်ထောင်စုနဲ့မဟာဗျူဟာမြောက်တွေ့ဆုံဆွေးနွေးမှုပုံမိုတိုးမြင့်လှုပ်ဆောင်သွားဖို့တန်ထိတ်တန်ချထားပြီးတရုတ်အမေရိကန်စစ်ဖက်ဆက်ဆံရေးနေရင်တာတာနဲ့ပြောင်းလဲတိုးတက်လာအောင်ဆောင်ရွက်သွားပါမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဘိုချိုကြီးချန်ဝမ်ကွမ်ကပြောသွားတာပါဒီလုံခြုံရေးဆိုင်ရာညီလာခံအတွင်းအာရှပစိဖိတ်ဒေသလုံခြုံရေးပင်လယ်သမုဒ္ဒရာရေချောင်းလုံခြုံရေးအကြမ်းဖက်ဝါရောက်ပေါ်တုံ့ပြန်သွားရေးနဲ့ကမ္ဘာနိုင်ငံအချင်းချင်းကြားတည်ရှိနေတဲ့ပြဿနာတွေကိုစနစ်တကျကင်တွယ်ဖြေရှင်းသွားရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမှာပါနယူးဇီလန်နဲ့ရုရှားနိုင်ငံကကာကွယ်ရေးဆိုင်ရာအရာရှိတွေလည်းဒီကနေ့ညီလာခံကိုတက်ရောက်ပါတယ်ခင်ဗျာ
တရားမဝင်တရုတ်ငါးဖမ်းသင်္ဘောတွေကိုမကြခင်မှာပိုက်ဆိုင်တိုက်ဖမ်းမယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနကတရုတ်နိုင်ငံကိုအင်္ဂါနေ့ကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့တောက်ကြာနေ့ကတောင်ကိုရီးယားကမ်းခြေစောက်သင်္ဘောတစ်စင်းကိုတရုတ်ငါးဖမ်းလေတွေကဝင်တိုက်ပြီးနှိမ့်ယူလိုက်ပြီးတဲ့နောက်ဒီလိုသတိပေးချက်ထုတ်လိုက်ကြပါတောင်ကိုရီးယားအနောက်ဘက်ကမ်းလွန်ပင်လယ်မှာတရားမဝင်ဖမ်းနေတယ်လို့တန်တရားရှိတဲ့တရုတ်ငါးဖမ်းလေအစင်း40လောက်ကိုတောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့ကတားဆီးဖို့ကြိုးစားချိန်မှာတောင်ကိုရီးယားကမ်းခြေဆောင်သင်္ဘောနှိမ့်ယူခဲ့တာပါဒီဖြစ်ရပ်မှာပါဝင်ပတ်သက်တဲ့တရုတ်သင်္ဘောတွေကိုစုံစမ်းစစ်ဆေးဖမ်းဆီးပြီးတော့အရေးယူဖို့ဒီကနေ့မနက်ပိုင်းမှာပဲတောင်ကိုရီးယားနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကိုဆင့်ခေါ်ပြီးတောင်းဆိုခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရချိုချွန်ဟျောက်ကပြောပါတယ် တရုတ်သမားတွေဟာတရားဥပဒေစိုးမိုးရေးအဖွဲ့ရဲ့ညွှန်ကြားချက်ကိုမလိုက်နာဘူးဆိုရင်တော့တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့အနေနဲ့တင်မောချင်းဝင်တိုက်တာနဲ့ပြစ်ခတ်တာတွေအပါအဝင်အင်အားသုံးလှုပ်ဆောင်တဲ့နီလန်းတွေနဲ့တုံ့ပြန်သွားမယ်လို့လည်းဒီတောင်ကိုရီးယားအများပြည်သူဘေးကင်းလုံခြုံရေးဌာနကမ်းခြေဆောင်တပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီးလီချွန်ကျဲကပြောပါရရှင်
Galaxy Note 7 smartphone မျိုးစားသစ်တွေကိုဆက်လက်ထုတ်လုပ်တော့မှာမဟုတ်ဘူးလို့တောင်ကိုရီးယား Samsung Company ကပြောဆိုပါရယ်။ကမ္ဘာတစ်လွှားကဖုန်း30တူတွေကြားဖုန်းအပူလွန်ခဲ့တာတခါဒီပောက်ခွဲတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာဖုန်းထုတ်လုပ်မှုကိုရပ်ဆဲလိုက်တာပါ။30တူတွေဘေးကင်းလုံခြုံရေးအတွက်ရည်ရွယ်ပြီးတော့အခုလိုရပ်ဆဲလိုက်တာဖြစ်ကြောင်းကုမ္ပဏီကဒီကနေ့ကြေညာပါရယ်။ဖုန်းအသုံးပြုသူတွေအနေနဲ့ Galaxy Note 7 smartphone အသုံးပြုမှုကိုရပ်ဆဲဖို့ကုမ္ပဏီကအကြံပြုထားပြီးတော့ဒီဖုန်းတွေကိုဆက်လက်ရောင်းချမှာမဟုတ်တလို့အစ်စ်တလုံးနဲ့ပြန်လဲပေးမှာမဟုတ်ဘူးလို့ Samsung Company ကပြောပါရယ်။အခုလိုပြဿနာမျိုးတွေရင်ဆိုင်နေရတာကြောင့် stock ဈေးကွက်အတွင်းတောင်ကိုရီးယား Samsung Company ရဲ့အစုရှယ်ယာဈေးနှုန်းတွေဒီကနေ့ဈေးပိတ်ချိန်မှာ8ရာခိုင်နှုန်းအထိအကြီးအကျယ်ကျဆင်းသွားပါတယ်။ Galaxy Note 7 phone တွေဈေးကွက်အတွင်းဖြန့်ချိပြီးတစ်လအကြာမှာပဲ phone battery တွေအပူလွန်ပေါက်ကွဲတာကြောင့်ကမ္ဘာတစ်လွှားက phone နှစ်သန်းခွဲကို September အစောပိုင်းကဒီ company ကပြန်သိမ်းယူခဲ့ပါတယ်။အဲ့ဒီပေါက်ကွဲတဲ့ phone တွေကိုအစ်စ်တွေနဲ့ပြန်လဲပေးပြီးနောက်မှာလဲအပူလွန်ခဲ့တဲ့ပြဿနာတွေကိုထပ်မံကြုံတွေ့ခဲ့ရပြီးတဲ့နောက်ဖုန်းရည်သွင်းနဲ့ပတ်သက်ပြီးတော့တန်တရားတွေတိုးလာခဲ့တာပါအမေရိကန်ပြည်အောင်စုမှာတော့ AT&T အပါအဝင်အဓိကဖုန်းကုမ္ပဏီကြီးတွေက Galaxy Note 7 ဖုန်းရောင်းချမှုကိုလွန်ခဲ့တဲ့တနင်္ဂနွေနေ့တွေကရပ်ဆိုင်းခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအဆိုးဆုံးလို့ယူဆကြတဲ့တိုက်ခိုက်မှုတစ်ခုတစ်နှစ်ပြည့်နှစ်ပတ်လည်အချိန်မှန်နဲ့ဆနပြပွဲလုပ်ဖို့ကြိုးစားတဲ့ရာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေကိုတူရကီရဲတွေကအန်ကာရာမြို့မှာမျက်ရည်ပုံးတွေမိသက်ပိုက်တွေတုံးပြီးတော့တနင်္လာနေ့ကတားဆီးခဲ့ပါတယ်။2015ခုနှစ်အောက်တိုဘာလ10ရက်နေ့ကအန်ကာရာမြို့ရဲ့အထက်ဗူဒာယုံတစ်ခုမှာအထေကံဘုံပေါက်ခွဲမှုနှစ်ခုဇက်တိုက်ဖြစ်ခဲ့တဲ့နှစ်ပတ်လည်နေ့မှာလူမှုစုဝေးနဲ့ဒီအထိတ်မှမလုပ်ရဘူးလို့ပိတ်ပင်ကန့်သက်ချတာကိုဆန္ဒပြသူ100ကျော်လောက်ကလှစ်လူရှူပြီးတော့စူးဝေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ103ယောက်သေဆုံးပြီးအယောက်900လောက်ဒဏ်ရာရခဲ့တာပါရှင
်။နောက်ဆုံးရသတင်းတွေကို Marketing Future နဲ့ကိုအောင်တို့တင်ပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Internet ဆာမျက်နှာ bemis.voanews.com မှာလွှင့်နေတဲ့တစ်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဒီသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်ကနေကြားဆောင်တက်တွေတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိနိုင်ဖို့နဲ့နေမြေတည်ငြိမ်အေးချမ်းမှုရှိစေဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိပြီးပြည်နယ်အစိုးရနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမြို့ကပြည်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့အခင်းဖြစ်ပွားတဲ့မောင်တော်မြို့နယ်ဘက်ကိုတွားရောက်ဖို့ပြင်ဆင်နေချိန်မှာမောင်တော်မြို့နယ်ကတိုင်းရင်းသားကျေးရွာတချို့ကတော့တနင်္ဂနွေနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ပိုမိုလုံခြုံရာနေရာတွေစီးပြောင်းရွှေ့တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုဝန်ကြီးဒေါက်တာဖေမြင့်နဲ့ဦးသိန်းစွေတို့ခေါင်းဆောင်တဲ့အဖွဲ့ဟာဒီကနေ့မနက်၈နာရီလောက်မှာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိပြီးပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။မနက်၉နာရီမှာတော့မြို့မီမြို့ဖတွေဌာနဆိုင်ရာဝန်ထမ်းတွေဒေသခံပြည်သူတွေနဲ့တွေ့ဆုံရမှာပြည်တော်စုဝန်ကြီးဒေါက်တာဖေမြင့်ကယခုဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့အနေနဲ့ပြည်သူတွေရဲ့လုံခြုံရေးကိုအထူးအလေးပေးပြီးဆောင်ရွက်နေကြောင်းစိုးရိမ်မှုမလွန်ကဲကြဖို့နဲ့စိုးရိမ်မှုကိုအခြေခံတဲ့ပြိပခတွေမဖြစ်ပေါ်စေဖို့ဝိုင်းဝန်းထိန်းသိမ်းကြစေလို့ကြောင်းပြောကြားခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးအဖွဲ့နဲ့ရခိုင်ပြည်နယ်အစိုးရတွဲဆောင်ဆွေးနွေးမှုနဲ့ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုမေးမြန်းနိုင်ဖို့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာဗုဒ္ဓဦးနေ့မှာတော့အခင်းဖြစ်ပွားရာမောင်တော်ဘူဒီတောင်နဲ့ရသေးတောင်မြို့နယ်ဘက်တွေကိုတွားရောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမောင်တော်မြို့ရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ်
။မောင်တော်ဘက်အခြေအနေကတော့အခုတော့အေးဆေးပါပဲ။ဈေးတွေကတော့အကုန်ဖွင့်မဖွင့်လို့ပါဘူး။ဟိုဖွင့်နေတဲ့ကတော့လင်းကဆန်တော့ပဲရှိသေးတယ်။နောက်အပြင်မှာဆိုင်ဆန်နေလေလင်းကဆန်တော့ပဲရှိသေးတယ်။အကုန်လုံးမဖွင့်သေးပါဘူး။เจ้าเนี่ยมันคงไม่เข้าหรอกเนี่ยเจ้าเนี่ยเจ้าเนี่ยก็တော့ไปปွင့်นี่สัวกูด่าตัวเนี่ยอูเนี่ย
အခြားဒေသခံတဦးကလည်းမောင်တော်မြို့အနီးကကျေးရွာတချို့ကတော့တင်းငင်ွေနေကဖြစ်ပွားတဲ့တိုက်ခိုက်မှုကြောင့်စိုးရင်ထိတ်လန့်ပြီးပုံမလုံးချုံမှုရှိရာနေရာကိုပြောင်းရွှေ့တာတွေရှိနေတယ်လို့ပြောပါတယ်
တိုင်းသားတွေလည်းဒီနေရာမှာလှုပ်ဆွဲကနေတားနေတယ်အခုဆိုလှုပ်ဆွဲမရှိဘူးမြောက်ပိုင်းကျော်တွေမှာတချို့မှာဆိုရင်လူတွေကလက်နက်တွေကိုတော့တိုက်ခိုက်နေတဲ့အချိန်မှာစီတူမှာဘာမှမရှိဘူးလက်နက်မရှိဘူးတို့တော့လောက်တော့ဆိုတဲ့တေရောဆိုရင်မောင်တော်မြောက်ပတ်ကမလေးကတရက်ပင်ညာကြီးတွေနောက်မလေးကဟိုချင်းချောက်ကြီးကိုပြောပြောကြတယ်ဆောစုမဆီတော့ဟိုတော့ လောက်တော့လောက်တော့ဆိုတော့ကျွန်တော်ဒီမောက်တော့မြောက်ပဲပေါ့လောက်တော့ဒီတော့ကနေတင်ဆောင်ဟိုလုံချိုးရရှိတဲ့နေရာကိုဝထားနေရှိတဲ့နေရာကိုကြောက်တော့ရတယ်သူတို့ကြောက်လို့လေ
အခင်းဖြစ်ပွားပြီးနောက်တည့်ရဲ့ဒီလ၁၀ရက်နေ့မှာတက်မရော်ကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာမောင်တော်မျိုးနဲ့မျိုးတကြီးကြီးရွာအနီးမှာလူ၂၀လောက်ကဒုတ်သားလက်နက်တွေနဲ့တိုက်ခိုက်ခဲ့ကြောင်းတက်မရော်ကပြန်လည်ပြစ်ခတ်ရှင်းလင်းရာမှာတချို့ထွက်ပြေးပြီးအလောင်း၄လောင်းလုံတနက်တလက်ကြီ၃တောင်းနဲ့ဓာတ်တလက်ဖမ်းဆီးရမိခဲ့ကြောင်းအခင်းဖြစ်ပွားတဲ့နေ့ကပျောက်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးနဲ့တနက်တလက်ကိုလည်းပြန်လည်ရှာဖွေတွေ့ရှိကြောင်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်အင်္ဂါနေ့နေကင်းပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးကျော်စီရကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မတ်ကြီးမိုဟာမက်ဆူဖီယာရာမန်နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေကိုအသိပေးခဲ့တယ်လို့နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးအကြမ်းဖက်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးတို့အတွက်လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ရေးကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီမြင်းချန်ချင်းထောင်ကအကျဉ်းသားတွေဘာကြောင့်ဆန္ဒပြကြတာလဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းချန်ချင်းထောင်မှာအကျဉ်းသားအခွင့်အရေးတွေတောင်းဆိုပြီးဒီကနေ့အစောပိုင်းမှာဆန္ဒပြမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အကျဉ်းသားတွေရဲ့တောင်းဆိုမှုတွေနဲ့ပတ်သက်လို့ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မွန်လွဲပိုင်းမှာဆန္ဒပြမှုတွေအဆုံးသတ်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတာမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြင်းညံအကျဉ်းထောင်မှာအောက်တိုဘာလ17ရက်နေ့မနေ့ပိုင်းကစပြီးအဆောင်1နဲ့2ကအကျဉ်းသားတွေကထောင်ပိုင်ကြီးပြောင်းပေးဖို့အပါအဝင်အချက်3ချက်တောင်းဆိုခဲ့ပြီးဆန္ဒပြခဲ့တဲ့အတွက်မြင်းညံမျိုးနယ်အတွင်းကရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့မြင်းညံမျိုးကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်မျိုးလက်တို့လည်းအကျဉ်းထောင်ကိုတွားရောက်ကြည့်ရှုခဲ့ပါတယ်ဆန္ဒပြနေသူတွေကိုမတွေ့ခဲ့ရပေမဲ့ထောင်ပိုင်ကြီးကအကျဉ်းသားတွေဆန္ဒပြကြတာနဲ့ပတ်သက်လို့ရှင်းပြခဲ့တဲ့အကြောင်းကိုတော့မြင့်ညံမျိုးကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်မျိုးလက်ကအခုလိုပြောပြပါဗျာ
။ဆောင်းပန်းကြီးရောက်လာတယ်နော်။ဆောင်းပန်းကြီးလည်းကျွန်တော်ရှင်းကြတယ်။ကဏ္ဍပြရတယ်နော်ဒီဆောင်းပန်းကြီးကြောင်းပြီးရယ်တောင်းပြီးပါတော့အစားတောက်ကိုဟိုအစားတောက်ကိုပါပေါ့နော်ဒီထောင်ကူရာတန်ရှိတယ်ဘောကကြီးဘူးပေါ့နော်။ကျွန်တော်ဒီထောင်ပိုင်းရှိကြရယ်ထောင်ရှိကြရယ်ဒီပိညာတရားရှိရယ်ဟုတ်လား။ကျွန်တော်သာဒီကဏ္ဍမရောက်နေတာမြင်တော့ဗျာ။ဆရာတော်မျိုးကျွန်တော်တရားကြီးကြာကြီးပေါ့နော်ကျွန်တော်တို့အင်ကာရာဆင်းပြီးတော့ကြီးသူနောက်တယ်ဘာဆက်တယ်မျိုးကျွန်တော်လည်းမသိသေးဘူ
းမနေ့ပိုင်းကစပြီးအကျဉ်းထောင်နှင်းကနေအော်ဟစ်ဆန္ဒပြနေတဲ့နေကြားရတာကြောင့်အကျဉ်းထောင်ရှိကိုတွားရောက်ခဲ့တဲ့မြင်းညံမျိုးကတက်ကြွလှုပ်ရှားသူဒေါက်တာစိုးနိုင်ကတော့အကျဉ်းထောင်နှင်းကိုတွားရောက်ဖြစ်ရှင်းပေးခဲ့တဲ့ရဲရာရှိတဦးကထောင်တွင်းဆန္ဒပြမှုနဲ့ပတ်သက်လို့ရှင်းပြခဲ့တဲ့အကြောင်းကိုအခုလိုပြောပြပါတယ
်အဲ့ဒီဟာရဲတယောက်ပြောပြလာတော့သူတို့ဘာဖြစ်တော့ရန်ဖြစ်လို့ဒီအောက်ကိုတိုက်ပိတ်လိုက်တာအဲဒီတိုက်ပိတ်တာကမကျင်းနဲ့ဖဲနဲ့ဆန္ဒပြလို့ပြောတယ်ဒါမှမဟုတ်အခြေခံအချက်ကကျွန်တော်နည်းရတော့ထောင်ပိုင်းကိုကျင်းတတ်တာလို့ပြောပါတယ်ထောင်ပိုင်းကမတရားပြင်းရေးချုပ်ပါလေနောက်တစ်ချက်ကသူတို့တုံးမှုပေးထားတဲ့ဆောင်းမျိုးပြန်သိမ်းလို့သူတို့အေးလာတယ်ပေါ့ဆောင်းရှုံမာနဲ့ချင်းမာနဲ့ပါနဲ့ဆိုတော့သူမတော်တော့ဘူးမတော်တော့ဒီဆောင်းမျိုးပြန်မသိမ်းကြည့်ချင်းဒါဖန်ပါချက်ကိုသူတို့တောင်းဆိုရပါဒုတိယချက်ကထောင်ပိုင်းကမတရားပြင်းရေးချုပ်တော့အောင်ကြောင်းပြီးလို့ဆိုပြီးတော့ညီနိုင်ကြလို့ပြောရတာ။ညီနိုင်တော့ဒီကြီးတွေကအလုံးချမ်းချီပြီးတော့ဒီနှစ်ချက်ကိုတင်ပြပြီးဆောင်ရွက်ပြီးပါမယ်ဆိုတော့သူတို့ညီနိုင်ပြီးတော့ပြီးသွားတယ်လို့ပြောတယ်။ဒီဆောင်ရင်းရဲ့အဲကျိုးလို့ဆက်ပြီးတော့ထောင်ဖောက်ပြီးကြီးမှာလို့ထောင်ကျော်ပြီးကြီးပါတော့ဒီလိုတူအပေါ်ဖြစ်အဲ့လိုရတော့မှဆိုလို့ဆောင်နေတယ်သူတို့ဆောင်သားတွေကလည်းသူတို့မှလို့ဆိုရင်သူတို့ဒီအေးတဲ့တန်ကိုမခံနိုင်ဘူ
း။မြင်းညံမျိုးမှာစေစုနှစ်တစ်ခုအတွင်းမှာအခုလိုမျိုးထောင်ကနန်းရှိတဲ့အကျဉ်းသားတွေဆန္ဒပြတာကိုမတွေ့ကြုံဘူးတဲ့အကြောင်းမြင်းညံမျိုးကဒေါက်တာစိုးနိုင်ကဆက်ပြောပြပါဗျ။မြင်းညံမျိုးကအကျဉ်းဦးစီးဌာနကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောသွားပါဗျ။
အေးပါပဲ
။နောက်ထပ်မေးခွန်းတွေကိုတော့မြင်းညံမျိုးကအကျဉ်းဦးစီးဌာနကဖြေကြားခဲ့ခြင်းမရှိပါဘူး။ဆန္ဒပြခဲ့တဲ့အကျဉ်းသားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်လို့အောက်ချုပ်ရေးအဖွဲ့ဝင်တွေနဲ့မြင်းညံမျိုးကရဲမှုတွေကညှိနှိုင်းဖြေရှင်းပေးမယ်ဆိုပြီးကတိပေးခဲ့တာကြောင့်နေ့လယ်ပိုင်းမှာတော့ဆန္ဒပြမှုတွေရပ်သွားပြီဖြစ်ကြောင်းပြည်လည်မှုတွေရရှိသွားပြီလို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်မျိုးလက်ကပြောဆိုခဲ့ပါတယ်ရှင်
ဒါရှိမြန်ချာဒီမိုကရေစီစနစ်မှာအုတ်ချုပ်ရေးအာဏာဥပဒေပြူရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရဟာတိကျလွတ်လပ်ပြီးတော့အပြန်အလှန်ထိန်းချုပ်နေရပါတယ်။အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအ အုပ်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ထိန်းချုပ်နိုင်မယ့်အခြေအနေရှိပါရဲ့လား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကူကြိုတင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒိုင်းရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုံတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သရရှင်တွေကိုကြိုလိုပါတယ်ခင်ဗျာ။
နောက်နေ့ကြမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမံဖိတ်ခေါ်လိုက်ရပါတယ်ရှင်။အခုတော့အမေရိကန်ရွေးကောက်ပွဲပဲကိုတလဲကြည့်ကြရအောင်ပါ။အခြေတင်ညင်းခုံပြီးတင်းမာခဲ့တဲ့သမ္မတလောင်စကားစစ်ထိုးပွဲပြီးနောက်နေ့အထိ Republican တွေကြားမှာတော့ပါတီရဲ့သမ္မတလောင် Donald Trump နဲ့လမ်းခွဲမလားဆက်ပြီးထောက်ခံမလားဆိုတဲ့အပေါ်မှာကွဲပြားနေစေပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကစကားစစ်ထိုးပွဲမှာ Democrat သမ္မတလောင် Hillary Clinton ကိုပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်ခဲ့တဲ့ Mr. Trump ကိုတော့အမာခံထောက်ခံသူတွေကချီးကျူးကြပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့မဲဆွယ်စည်းရုံးပွဲတွေမှာသူ့အနေနဲ့ Donald Trump ကိုကာကွယ်ပြောဆိုတော့မှာမဟုတ်ဘူးလို့လွှတ်တော်အတွင်းက Republican အမတ်တွေကိုတနင်္လာနေ့ကပြောဆိုခဲ့ပါဗျ။ဒုတိယကြိမ်သမ္မတလောင်စကားစစ်ထိုးပွဲပြီးနိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်လို့ VOA သတင်းတော် James Mallon ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
သမ္မတလောင်းစကားစစ်ထိုးပွဲအပြီးနောက်တနေ့မှာပဲ Republican သမ္မတလောင်း Donald Trump ကအခုရွေးကောက်ပွဲဟာနိုင်ငံကိုကယ်တင်ဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ Pennsylvania ကလူထုစီရင်ဟောပြောပွဲမှာထောက်ခံသူတွေကိုပြောဆိုခဲ့တာပါ
This is like Brexit folks you watch we want our independence back we want
our Robert သမ္မတတွေကနေပြည်ထောင်နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းစဉ် Brexit နဲ့တူပါတယ်ကျွန်တော်တို့လွတ်လပ်ရေးပြန်လို့ခြင်းတယ်ကျွန်တော်တို့နယ်စပ်တွေခိုင်မာအားကောင်းခြင်းတယ်ဘယ်သူတွေမှဘယ်ကမှမသိတဲ့ Syria ကလူတွေဝင်လာမှာကိုကျွန်တော်တို့မလို့ခြင်းဘူ
းသမ္မတလောင်းထရန့်ရဲ့လွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေအပေါ်မဖွဲမရရမ်းရမ်းပြပြပြောဆိုထားတဲ့ဗီဒီယိုခွေတစ်ခုပေါက်ကြားထွက်လာပြီးနောက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးစူးစူးညံ့ညံ့ဝေဖန်မေးခွန်းထုတ်ခံရစေဖြစ်ပါတယ်စကားစစ်ထိုးဖွဲ့ရဲ့အစီအစဉ်မှုအန်ဒါဆန်ကူပါကဒီကိစ္စနဲ့ပတ်သက်ပြီးဒိုနယ်ထရန့်ကိုမေးခဲ့တာပ
ါ You brag that you have sexually assaulted women
အမျိုးသမီးတွေကိုလိမ်မိုင်းဆန်ရထိပါဆော်ကားခဲ့တယ်ဆိုပြီးတော့ခင်ဗျားကြွားဝါပြောဆိုခဲ့ပါတယ်ဒီစကားရဲ့အတိတ်ကိုခင်ဗျားနားလည်သဘောပေါက်ပါသလား
No I didn't say that at all I don't think you understood
ဟုတ်ပါဘူးကျွန်တော်ပြောခဲ့တာအဲ့ဒီလိုမဟုတ်ပါဘူးအဲ့ဒါဘာကိုဆိုလိုသလဲဆိုတာခင်ဗျားနားလည်မှာမသိဘူးဒါကအဝလဲကန်းထဲမှာယောက်ျားချင်းပြောတဲ့စကားမျိုးပါဒီပေါ်မှာလဲကျွန်တော်ဂုဏ်ယူမနေပါဘူးကျွန်တော်မိသားစုနောက်အမေရိကန်ပြည်သူတွေကိုကျွန်တော်တောင်းပန်ပါတယ်တေချာတာကတော့ကျွန်တော်ဒီလိုပြောခဲ့ဆိုခဲ့တဲ့ပေါ်ကျေနပ်ဂုဏ်ယူနေတာမဟုတ်ဘူးဆိုတာပါပဲ
Mrs. Clinton ရဲ့မနေ့တနင်္လာနေ့ကမီရှိဂန်ကလူထုစည်းရုံးပွဲမှာတော့စကားစစ်ထိုးပွဲမှာပြိုင်ဘက် Mr. Trump ရဲ့တောင်းပန်ပုံတောင်းပန်နည်းအပေါ်မှာထောက်ပြဝေဖန်ခဲ့ပါတယ်
။ He just doubled down on his excuse that it's just locker room banter. Well, I'll tell you what.
ဒီလိုပြောခဲ့ဆိုခဲ့တာကအဝတ်စားလဲကမ်းထဲမှာယောက်ျားချင်းပြောတဲ့စကားမျိုးသာဖြစ်တယ်ဆိုတဲ့စီရင်နဲ့ဒီကိစ္စကိုဘာမှမဟုတ်တရားလုပ်ခဲ့တာပါ။ကောင်းပြီ၊ကျမပြောမယ်။လူတွေကိုမတန်တရားချိုးချိုးနှိမ်နှိမ်ဆက်ဆံခဲ့မှုတွေဒီလိုစင်ကြေးပေးလိုက်ရုံနဲ့တော့မရဘူးဆိုတာ American တဝန်းကအမျိုးသားတွေရောအမျိုးသမီးတွေရောအားလုံးသိကြပါတယ်လေ
။တမန်တော်လောင်း Trump နဲ့ပတ်သက်ပြီး Republican Party တွင်းမှာလည်းကွဲပြားမှုတွေဖြစ်နေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကမနေ့တနင်္လာနေ့ကတယ်လီဖုန်းပေါ်ကနေလှုပ်တဲ့အစီအဝေးမှာသူ့အနေနဲ့စည်းရုံးပွဲတွေမှာ Donald Trump ကိုဆက်ပြီးကာကွယ်ပေးတော့မှာမဟုတ်ဘူးလို့ Republican အောက်လွှတ်တော်အမတ်တွေကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့သမရလောင်စကားစစ်ထိုးပွဲမတိုင်ခင်ကတည်းကအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကလွှတ်တော်မှာ Republican တွေကြီးစိုးထားရေးကိုပိုပြီးအာရုံစိုက်ထားတယ်လို့ပြောဆိုခဲ့ပါတယ
် We talk about our ideas
ကျွန်တော်တို့ရဲ့အတွေးခေါ်ယူဆတွေကိုပြောဆိုကြမယ်ကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုပြောဆိုကြမယ်နောက်ကျွန်တော်တို့လက်ကင်ထားတဲ့ Conservative အခြေခံမှုတွေကိုပြောဆိုကြပါမယ်
Mr. Trump အနေနဲ့ Mrs. Clinton ပေါ်အပြင်းအထန်ဝေဖန်ထုတ်နှက်မှုတွေကသူ့ကိုအမာခံထောက်ခံသူတွေဘက်ကအကြိုက်တွေ့ပေမဲ့အရေးပါတဲ့လူထုထောက်ခံမှုကိုချက်ထွင်နိုင်ဖို့အတွက်တော့အတော်လေးလိုအပ်နေတယ်လို့သုံးသပ်သူ John Fortier ကပြောပါတယ်
The Republican base is more or less with him but I think there's some question about
Republican အနေနဲ့ထောက်ခံသူအနည်းငယ်များရှိကြပါတယ်ဒါပေမဲ့လို့လူဖြူအလို့သမားလူရန်စားမေဆနာရှင်တော်များများကိုဆွဲဆောင်နိုင်ပါမလားဆိုတာကမေးခွန်းထုတ်စရာရှိတယ်လို့ကျွန်တော်ထင်ပါတယ် ဒါပြင်အစင်လာရီပပ်ဘလီကန်တွေစင်ကြေဘုံတွေလူကုန်ထအမေရိကန်တွေကတော့သူ့ကိုတိတ်ပြီးတော့ဘဝင်ကြမှာမဟုတ်တာကြောင့်မလို့သူတို့ကတော့မစ္စတာထရန့်အနေနဲ့လက်လွတ်ရပါလိမ့်မယ်
ဒေါ်နယ်ထရန့်ရဲ့အမျိုးသမီးတွေအပေါ်ချိုးချိုးနေနေပြောဆိုထားတဲ့ဗီဒီယိုခွေထွက်လာပြီးနောက်ပိုင်းကြောက်ယူတဲ့ Wall Street Journal နဲ့ NBC သတင်းဌာနတို့ရဲ့ပူရဲစစ်တမ်းတဲ့အရာတော့နိုင်ငံတော်မှာ Hillary Clinton ကဒေါ်နယ်ထရန့်ကိုစက်တမအသားစီးနဲ့ဥဆောင်နေပါတယ်ရှင်
။မတ်တင်ငင်ထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီတစ်ဆက်ထဲမှာပဲ၄နှစ်တကြိမ်ကျင်းပတဲ့ American သမ္မတရွေးကောက်ပွဲကိုလာမယ့် November 10ရက်အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲကို November 10ရက်ပထမတနင်္လာနေ့ပြီးအင်္ဂါနေ့မှာပုံမှန်ဘာကြောင့်ကျင်းပကြတာလဲ။ကိုငင်းချင်းကတင်ဆက်ပေးပါမယ်ရှင်။
နိုဝင်ဘာလအင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုမှာဘာကြောင့်မဲပေးတာလဲလို့မေးဘူးကြပါသလားအစတုန်းကတော့အဲ့ဒီလိုမဟုတ်ပါဘူးပထမသမ္မတရွေးကောက်ပွဲ15ခုတုန်းကတော့ပြည်နယ်တစ်ခုချင်းစီကသူတို့ရဲ့မဲပေးရက်တွေကိုသူတို့ဘာသာတတ်မှတ်ပြီးတော့နောက်ပိုင်းဆက်သွယ်ရေးနည်းပညာတိုးတက်လာတဲ့အခါအစောပိုင်းပြည်နယ်တွေကမဲရလက်တွေဟာနောက်ပိုင်းမဲဆန္ဒရှင်တွေကိုလွှမ်းမိုးမှစိုးရိမ်လာပါတယ်ဒါနဲ့လွှတ်တော်ကနိုဝင်ဘာလပထမတနင်္လာနေ့အပြီးပထမဆုံးကြာရောက်တဲ့အင်္ဂါနေ့မှာမဲပေးဖို့အားလုံးအတွက်သတ်မှတ်ပေးလိုက်ပါတယ်။ဘာကြောင့်အင်္ဂါနေ့ကိုရွေးတာပါလဲ။အရင်တုန်းကလမ်းတွေကအရန်ဆိုးပြီးတချို့နေရာတွေမှာမရှိပါဘူး။မဲယုံကိုရောက်ဖို့တရက်လောက်သွားရပါတယ်။တနင်္လာနေ့ကတော့ခရီးသွားဖို့လိုအပ်သူတွေအတွက်ဖြစ်ပြီးခရီးရန်တွေအလုံနာရက်ဖြစ်တဲ့တနင်္ဂနွေနေ့မှာခရီးသွားခိုင်းတာကိုရှောင်ရှားလိုက်တာပါ။နိုဝင်ဘာလကရောဘာကြောင့်ပါလဲ။အရင်တုန်းကအမေရိကန်တော်တော်များများဟာလယ်သမားတွေပါနိုဝင်ဘာလမှာစိုက်ပျိုးထားသမျှကိုရိတ်သိမ်းပြီးပါပြီ။ဆိုးရွားတဲ့ဆောင်းရာသီကလည်းမရောက်လာသေးတာကြောင့်ပါ။အခုခေတ်မှာတော့လမ်းတွေကလည်းကောင်းနေပါပြီ။လဲလုတဲ့အမေရိကန်ကလည်းနည်းနည်းပဲရှိပါတော့တယ်။ဒါကြောင့်တချို့တွေကအထွေထွေရွေးကောက်ပွဲကိုစနေနေ့မှာကျင်းပဖို့တင်ပြကြပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာတော့နိုဝင်ဘာလရဲ့အင်္ဂါနေ့မှာမဲပေးနေကြတော့ပါပဲခင်ဗျာ။
ကိုညင်းချင်းတင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လင်းပေးသွားမှာဖြစ်ပြီး Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါတင်ကဓာတ်ရိုက်ထုတ်လင်းခြင်းနဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းမဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 24 25 30 50နဲ့ line လာမီတာ190တို့ကနေဖန်ယူနာဆင်းနိုင်ပါတယ်ရှင်အခုတော့သတင်းတင်ချက်ကိုမှခင်ပြူထွေးကကြီးညာပေးပါမယ်ရှင
် American Democratic သမ္မတလောင် Hillary Clinton နဲ့ Republican သမ္မတလောင် Donald Trump တို့အကြောင်းအရာတော်များကိုအချိန်ငယ်ပြောဆိုဆွေးနွေးခဲ့ကြတဲ့ဒုတိယအကြိမ်စကားဆက်ထုတ်ပွဲအပြီးရက်အနည်းငယ်ကြာမှာတော့သမ္မတလောင်နှစ်ဦးစလုံးမဲဆွယ်စည်းရုံးပွဲတွေပြန်ဆင်းနေကြပါတယ်ဒီတော့အတွင်အောက်လွတ်တော်ဥက္ကဋ္ဌဖော်ရယန်ကထရန့်ဘက်ကမဲဆွယ်စည်းရုံးတာတွေလုံးမမဟုတ်သလိုမဲဆန္ဒရှင်တွေကိုစော်ကားရရောက်တဲ့ထရန့်ရဲ့မကြခဏဆိုလိုရန်ရိုင်းဆိုင်ဆိုင်ပြောဆိုနေတာတွေကိုကာကွယ်ပြောမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်ရှင်ရုရှားသမ္မတဗလာဒီမီယာပူတင်ဟာလာမယ့်သတင်းပတ်အတွင်းပြည်ထောင်နိုင်ငံသွားရောက်မဲ့သူ့ရဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။သမ္မတပူတင်နဲ့ဆီးရီးယားရဲ့တခုတည်းကသာအဓိကထားဆွေးနွေးမှာဖြစ်တယ်လို့ပြည်ထောင်သမ္မတဖရန်ဆွာအိုလုံးကပြောဆိုခဲ့ပြီးတဲ့နောက်မှာအခုလိုသတင်းထွက်လာတာပါ။လာမယ့်အောက်တိုဘာလ19ရက်နေ့မှာသမ္မတပူတင်ဟာပြည်ထောင်နိုင်ငံကိုသွားရောက်ဖို့စီစဉ်ထားပြီးတော့ Orthodox Church ဖွင့်လှစ်တဲ့အခမ်းအနားကိုလည်းတက်ရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းမှာတော့သွေးထွက်တမ်းယူအချမ်းဘက်တိုက်ခိုက်မှုတွေဖြစ်ခဲ့တာသတင်းပတ်နဲ့ချီကြလာပြီးတဲ့နောက်ဘုံခွဲတိုက်ခိုက်ဖို့ကြံစီတာတွေရှိနေတဲ့ဆိုတဲ့သတင်းတွေရထားတဲ့အတွက်အနီးနားကခရိုင်တွေနဲ့လေစိတ်တွေအပြင်မြို့တော်ဘန်ကောက်ကအထင်ကြီးနေရာတွေမှာလုံခြုံရေးတွန်းမြင့်ချထားတဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကဒီကနေ့ပြောပါရယ်လက်နက်ကိုင်အဖွဲ့တခုဟာဘန်ကောက်မြို့အနီးခရိုင်တခုမှာကားဘုံးထောင်ဖောက်ခွဲဖို့ကြံစီခဲ့တယ်လို့ထိုင်းနိုင်ငံတော်လုံခြုံရေးကောင်စီအကြီးအကဲသော်ဝစ်နန်တင်ယွန်ကပြောပါရယ်ရှင်တရုတ်နိုင်ငံအနေနဲ့ဆေးရထိတ်တိုက်တွေ့ဆုံတာမျိုးထက်ဒီတွေ့ဆုံဆွေးနွေးမှုတွေနဲ့နိုင်ငံတကာဆက်ဆံရေးအခင်းချင်းတဲ့တရက်ကိုကျင့်သုံးသွားမှာဖြစ်တဲ့အကြောင်းတရုတ်စစ်တပ်အကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဘေကျင်းမြို့မှာ၃ရက်ကြာကျင်းပမဲ့9ချိန်မြောက်ရှီချီယန်ဖိုရမ်ကာကွယ်ရေးဆိုင်ရာညီလာခံအဖွဲ့မှအခုလိုမျိုးပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့မဟာဗျူဟာမြောက်တွေ့ဆုံဆွေးနွေးမှုတွေပို့ပြီးတော့တွန်းမြင့်လှုပ်ဆောင်သွားဖို့တန်တိထံချထားတယ်လို့လည်းဗိုလ်ချုပ်ကြီးကပြောသွားပါတယ်ရှင်။
တရင်ချင်းတို့ကိုမကင်မြူထွေးကကြေညာပေးခဲ့တာပါဒီညနဲ့အစီအစဉ်ထုတ်လုပ်ရေမူကမတင်ရင်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ် VOA American တန်ညက်နေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိ line to meter 7169နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖောင်ပါ
Thank you. This program has come to you from the Voice of America, Washington.